ဒီရခိုင်ပြည်နယ်စစ်တွေမြို့နယ်မှာလေဂျပန်အုံနောက်ရောင်ယောဂါကာကွယ်ဆေးတွေထိုးပေးနေတယ်ဆိုလို့ရှင်အဲ့ဒါကဒီစစ်တွေတမျိုးနယ်ထဲမှာပဲထိုးပေးတာလားရှင်ဘယ်လိုမျိုးလဲရှင်
စစ်တွေပဲရွေးရတယ်ရခိုင်ပြည်နယ်မှာတော့ဒီနှစ်ထဲမှာ10မြို့နယ်ဖြစ်တဲ့စစ်တွေခရိုင်ရဲ့မြောက်ဦးခရိုင်ရဲ့ဆို10မြို့နယ်ရှိတယ်နောက်ပြီးတော့ကျောက်ဖြူနယ်အန်းနယ်မှာပါဖြစ်တယ်ပေါ့နော်အားလုံးပေါင်းဒီနှစ်အတွက်က45ဦး confirm ဖြစ်ပြီးသွားပြီနောက်အဲ့ဒီမှာ6ဦးတည်သွားတယ်ဆိုတော့ကျွန်တော်တို့ကထိုးဖို့ပြင်နေတာတော့ဆမိုင်းဦးကြီးဌာနတော့ရအောင်လုပ်တယ်ဒါပေမဲ့ဘတ်ဂျက်အနေထားအရဒီနှစ်အတွက်ကိုတခြားရှမ်းတို့ EAW တို့မှလည်းဖြစ်လိုက်တဲ့ခါကျတော့အဲ့ဒီဘက်ကိုလည်းလှည့်ပြီးတော့ထိုးရမှာဆိုတော့သူကအကုန်တော့မထိုးနိုင်တော့ပဲဒီနှစ်ကတော့စစ်တွေမြို့နယ်ပေါ့ရှင်းနေကြရင်တော့ရခိုင်ပြည်နယ်လို့ထိုးနိုင်တယ်လို့ပြောလင့်ထားတယ်ပေါ့အခုလောလောဆယ်စစ်တွေမှာတော့တို့အသက်6လနေပြီးတော့15နှစ်ကြာတယ်ဟိုအားလုံးပေါင်းခမန်းတူကြီး9900ရှိတယ်ဆေးရတစ်သိန်းရတယ်ဆိုတော့9900ထိုးမယ်လို့စိတ်ကူးထားတယ
်မနစ်ကရောဒီရခိုင်ပြည်နယ်မှာဒီယောဂဖြစ်ပွားခဲ့တာမျိုးရှိလားဒေါက်တာဘယ်လိုတွေဖြစ်ခဲ့လဲရှင
်ကရှင်းမြုံနဲ့ဖြစ်တာမနစ်ကတော့စီးလုံးရင်ငါတောက်ရတယ်တို့ရတော့အဲ့ဒါကိုတော့အဲ့ဒီလူနာတွေဖြစ်တဲ့အနီးတဝက်ရွာတွေရွာနီးချုပ်ဆက်တွေကိုထိုးပေးတယ်မနစ်ကတော့ဖြန့်ပြီးတော့ထိုးရပေါ့ဒီနှစ်ကတော့တသိန်းလုံးစစ်ပြီးကိုထိုးရတဲ့အကြောင်းရတော့ဖြစ်ပြရအဝင်ထွက်ရနေတိုင်းရလည်းအများကြီးရှိတာမျိုးအဲ့ဒါတွေအားလုံးပေါ်မှာနေထားပေါ်မှာယူပြီးတော့ဒီနှစ်ကိုစစ်ပြီးတမြုံနယ်တွေရေးလိုက်တာပါ
ဒီနှစ်မှာကဒီရခိုင်ပြည်နယ်အတွင်းက10မြို့နယ်မှာယောဂဖြစ်ပွားခဲ့တယ်ဆိုတော့လေဘယ်မြို့နယ်ကယောဂဖြစ်ပွားတာအများဆုံးဖြစ်မလဲရှင်
ဒီနှစ်ထဲမှာဆိုတော့ပေါက်တော့နည်းနည်းများတယ်ဒါပေမဲ့စစ်တွေပဲများတာပါပဲစစ်တွေဆိုမြို့ပေါ်မှာထက်ပေါ့နော်ဟိုဘက်စစ်တွေမြို့နယ်တွေကအေးရွာတွေမှာပေါ့45ဦးထဲမှာတော့အားလုံးအများစုကတော့စစ်ပြည်နယ်ပေါက်တော့ပဲ
အခုလက်ရှိဒီယောဂကြောင့်ပေါ့နော်ဆေးရုံတွေမှာဆေးကုသမှုခံယူနေရသူတွေရောရှိသေးလားရှင်ဘယ်လိုအခြေအနေတွေရှိလဲရှင
်45ဦးမှာဟိုပါပဲဟိုက6ဦးသုံးမသွားတယ်ဒါပဲပေါ့လောလောဆယ်ထိရတော့ဟိုအားလုံးကတော့ဟိုသူကသူပြန်သွားတယ် recovery တော့ရပါတယ်ဆေးရုံမှာတက်နေတာတော့မပြန်တော့ဘူ
းပြန်သွားပြီဆိုတော့သူတို့ကယောဂတက်တာသွားလို့လားရှင်ဘယ်လိုမျိုးလဲရှင
်ဟုတ်တယ်ယောဂတက်တာသွားတယ်ဒီယောဂကဒီလိုယောဂကူးစက်ခံရတဲ့ virus ကိုကူးစက်ခံရတဲ့သူအယောက်150လောက်မှမှာတယောက်လောက်ကအဲ့လိုမျိုးအုံနောက်ကိုကူးစက်တာပေါ့အုံနောက်ဖြီတာပေါ့အဲ့လိုအုံနောက်ကိုကူးစက်ပြီဆိုရင်3ယောက်မှာ1ယောက်လောက်ကတည်တယ်ဒါ theory ပြောတာပေါ့အခုဆိုရင်တို့က45ယောက်မှာ3ဘုံတို့တော့မတည်ဘူးပေါ့တခါကောင်းနေတယ်ရှင်နေတဲ့သူတွေမှာတို့က30ယောက်ခိုင်တော့နေ50ခိုင်တော့ဆိုတော့2ယောက်1ယောက်ဒါမှမဟုတ်3ယောက်1ယောက်လောက်ကစိတ်ပိုင်းဆိုင်ရာချွေမှုတွေဖြစ်တတ်တယ်လို့ပြောပါတယ်အဲ့ဒါကတော့တို့တွေစောင့်ကြည့်ရတာပေါ့
ဒေါက်တာတို့ဒီယောဂကာကွယ်ဆေးထိုးဖို့ရက်ကိုရောတတ်မှတ်ထားတာမျိုးရှိလားရှင်
16မှာဒုစားဆိုနေပြီ17ရထိုးရမယ်ဒါကတော့ short plan ဆွဲလိုက်တာပဲဒီမှာစစ်တွေမျိုးနဲ့တွေ့ထိုးမယ်ဆိုတော့9,400ကိုတို့မှရှိတဲ့သင်္ကန်းကျမ်းမာရေးဝန်ထမ်းနဲ့ကြည့်ပြီးတော့မှတွက်လိုက်ပြီးတော့တို့ကတော့17ရလောက်ထိုးမယ်လို့မှတ်ထားတယ်တပတ်နဲ့လည်းပြီးပြီးနိုင်တယ်ပေါ့သူ team နေရွေးတဲ့ပုံမှာမူတည်ပြီးတော့ပဲလုပ်ပါပဲဒါနိုင်ငံတော်အဆင့်မဟုတ်ဘူးဒါပေမဲ့ဒီတီနယ်အဆင့်မှာတော့ဒီဥစ္စာအရေးကြီးထိုးတာပေါ့
ဒေါက်တာဒီစစ်တွေမှာဆိုရင်ဟိုရခိုင်နေအပြင်မွတ်စလင်ကန့်နေလည်းရှိရလေဒေါက်တာအဲ့ဒီဘက်တွေရောသွားထိုးဖို့အစီအစဉ်ရှိလားရှင
်ထိုးမှာကုန်အဲ့ဒါအားလုံးတက်ပြီးသားပါခမန်းကြီးကတော့တဝက်လောက်ရှိမယ်တခိုင်နဲ့ဟိုကနဲ့တဝက်လောက်ရှိမယ်ဒါပေမဲ့သူတို့ကြတော့အသေးချာတွက်လို့မရခဲ့တဲ့အတွက်ကြောင့်ဟိုသွားလို့ရှိရင်အဲ့လောက်မှရှိပါမလားဒါတော့ expect လောက်သားတာပဲရှိတာပေါ့
ဒါဆိုဒေါက်တာတို့တွက်ထားပုံအရဆိုရင်ဒီမွတ်စလင်ကန့်နေဘက်မှာဆိုလို့ရှိရင်တော့4,000ကျော်ကျော်လောက်ရှိမှာပေါ့နော
် generally ပြောရင်လို9,000ပြည့်ခါရင်လို9,000သူတို့ပေါ့9,000ပဲပြောရမှာပေါ့ပုံပွင့်လင်းလင်းပြောလို့ရှိရင်မနစ်ကတော့9,000ကျော်ထိုးထားတော့ရခိုင်ဘက်က14,000ထိုးပြီးသားရှိတယ်မနစ်ကကလားမဖြစ်ဘူးလေအခုတော့ဒီနှစ်မှာကလား case ပေါ်တယ်မနစ်ကတော့မပေါ်ဘူးဒီနှစ်မှာ scam ကလည်း case ထွက်တော့ scam မှာထိုးမယ်လို့ဖြစ်သွားတော့ scam ကတို့မှန်းထားတဲ့လူကြီးကတော့9,000လောက်ရှိတယ်ဒါပေမဲ့သူတို့တွေကသူတို့ရှင်းပြတဲ့ခါကျရင်သူတို့ကသူတို့လာချင်မှလာတာဆိုတော့အဲ့ဒီမှာလည်းဖေးထိုးတာညော့အောင်မယ်လို့မှန်းထားတယ်ဒီဆေးကမထိုးလဲဘာမှမဖြစ်ဘူးနောက်နေ့ရရင်လည်းသူကတိုက်သွားနေအောင်ပါပဲဒီတစ်ခါတည်းမှာကျတော့14,000ကမနှစ်ကထိုးပြီးသားရှိတယ်တစ်ခါထိုးပြီးရင်လည်းသူကချက်ထိုးစရာသိမ့်မလို့ပေါ့အဲ့ဒီဟာလည်းပို့လာမယ်လို့မျှော်လင့်ထားတယ်ဖေးလုံးကြီး1,000-2,000လောက်ပို့လာခဲ့လို့ရှိရင်အဲ့ဒါကိုတော့ပေါက်တော့ဘက်ကိုထိုးဖို့စီစဉ်နေတယ်
ဟုတ်ကဲ့ပါဒေါက်တာရှင့်အခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင်